ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးနှေးကွေးမှုတွေကြုံရတဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးဆုံးတရုတ်နိုင်ငံမှာဖေဖော်ဝါရီလအတွင်းကုန်ထုတ်လုပ်မှုတွေသိရတဲ့ကြာဆင်းသွားကြောင်းစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာတဝန်းကစတော့ဈေးကွက်ဒီမှာလဲတောက်ချန်နေဈေးပိတ်ချိန်ထိဈေးတွေထုတ်ကျခဲ့ပြီး2008ခုနှစ်ဗန်နာရေးအချက်တဲတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းကမ္ဘာဈေးကွက်မှာအဆိုးဆုံးသတင်းပတ်တစ်ခုလဲဖြစ်ခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိတဲ့နိုင်ငံအသစ်တွေလဲတိုးလာနေပါတယ်။စနေနေ့မှာပဲကတားနိုင်ငံမှာပထမဆုံးကူးစက်မှုကိုအတည်ပြုလိုက်တာပါ။ရှေ့လပိုင်းဒေသမှာကူးစက်မှုတွေအဓိကဖြစ်ပေါ်နေတဲ့အီရန်နိုင်ငံကကတ္တာနိုင်ငံသားတွေကိုပြန်ခေါ်ဖို့ကတ္တာဆော့ဝါကမိန့်ထုတ်လိုက်ပြီး၃ရက်ကြာမှပဲပထမဆုံးကူးစက်မှုကိုအတည်ပြုလာလည်းဖြစ်ပါတယ်။စနေနေ့မှာပဲကူးစက်သူလူနာအသစ်နောက်ထပ်16ဦးကိုအတည်ပြုလိုက်တဲ့ပြင်သစ်နိုင်ငံမှာတော့လူ9000တက်ပိုတဲ့စုဝေးမှုတွေမလုပ်ဖို့လဲတားမြစ်လိုက်တာပါ။တောက်ချနေမှာတော့ကလည်းမက္ကဆီကို၊နိုင်ဂျီးရီးယား၊နယူးဇီလန်၊လစ်သူရေးနီးယား၊ဘီလာရုစ်၊အဇာဘိုင်ဂျန်နဲ့အိုက်စ်လန်နိုင်ငံတွေမှာပထမဆုံးကူးစက်မှုတွေကိုအတည်ပြုခဲ့ကြပါတယ်။